Welcome to the Voice of America in Burmese.
မင်္ဂလာနေ့ပါရှင်2022ခုနှစ်ဒီဇင်ဘာ22ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမာကတောင်းအယူတင်ဆက်ပေးပါမယ်
။ဒီရင်ကညာပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာအင်ကာနေအထိဆိုရင်ကမ္ဘာတဝန်း Omicron ဗီဇမျိုးကွဲကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတဲ့နိုင်ငံပေါင်း106နိုင်ငံရှိပြီလို့ WHO ကပြောလိုက်တဲ့သတင်းနဲ့အတူကမ္ဘာနိုင်ငံတည်တည်မှာ Omicron ကာကွယ်ရေးကန့်သတ်ချက်တွေပြန်ချမှတ်လာကြတော့မြန်မာနိုင်ငံပဲချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးသူ4000ကျော်ရှိပြီလို့ထိုင်းကြီးတဲ့အရာရှိတဦးကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းရဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်သိပ်ပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရခိုင်မြောက်ပိုင်းမှာထူးခြားဖြစ်စဉ်တွေဇက်တိုက်ကြုံနေရလို့လူမျိုးရေးပဋိပက္ခထပ်မကြုံစေဖို့ ULAAA သတိပေးတာနဲ့ပတ်သက်ပြီး
ပြည်သူ့ကတခုကိုအသွင်ကိုဥတီသွားနိုင်တဲ့အခြေအနေမျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့ကျွန်တော်တို့ဘက်ကသတိထားနိုင်တော့ဟောဒါအကောင်းဆုံးပါပဲဒီလိုမရှိအောင်လည်းရခိုင်ပြည်သူတွေကအကုန်လုံ
းရခိုင်နိုင်ငံရေးကြောင့်ကျင့်သူဥဖေတန်ပြောသွားတာပါဒီကြောင့်အပြေဆုံးနောက်ပိုင်းမှာနားဆင်မှရပါမယ်တခါဂျပန်အစိုးရရဲ့ရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘလို့ဝေဖန်ပါသလဲနောက်ပြီးရင်းမပင်အနောက်ချမ်းကတိုက်ပွဲအခြေအနေစတဲ့ရန်ကုန်ကသတင်းပူပူချက်တွေနဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကြမ်းမာရေးဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာဖြစ်ပါတယ
်အင်ကာနေဒီဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီဂရွန်ဗီဇမျိုးကွဲသစ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိနေတာကိုတွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်ကာနေထုတ်အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။အိုမီဂရွန်ဗီဇမျိုးကွဲသစ်ဟာဒယ်လ်တာမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးထက်ကူးစက်မှုနှုန်းပိုမြင့်တယ်လို့အချိန်ဟုန်နဲ့ပြန့်နှံ့နေတာတွေ့ရပြီးဒယ်လ်တာမျိုးကွဲလိုပဲရောဂါအပြင်းထန်ခံစားရနိုင်တဲ့အန်ဒရယ်ဆက်ရှိနေတယ်လို့ WHO ရဲ့အပတ်စဉ်ထုတ်ကူးစက်ရောဂါကာကွယ်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကိုဗစ်ရောဂါလက်ရှိကူးစက်မှုတွေမှာဒယ်လ်တာမျိုးကွဲဗီဇပိုးကူးစက်မှုကအများဆုံးရှိနေတယ်ဆိုတာကိုလည်းအစိုးရကစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းနိုင်ငံတွေစီကနေဗိုင်းရပ်စ်မျိုးဗီဇဆိုင်ရာ viral genetic sequence နမူနာတစ်သန်းလောက်ကောက်ယူခဲ့တာကနေစမ်းစစ်ချက်အရ96ရာခိုင်နှုန်းကဒယ်လ်တာဗီဇမျိုးကွဲဗိုင်းရပ်စ်ပိုးဖြစ်ပြီး 1.6 ရာခိုင်နှုန်းက Omicron ဗီဇမျိုးကွဲသစ်ဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းမှာ Omicron မျိုးကွဲဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်ဖွင့်မှုတားဆီးနေတာတွေကိုရလိုက်ကြပြီးတကြော့ပြန်ချုပ်ကန့်လိုက်ကြပါတယ်။တောင်အမေရိကတိုက်ပီရူးနိုင်ငံမှာတော့ Omicron ပြန့်နှံ့လာတာကိုရှော့ချဖို့ည7နာရီကနေမနေ့4နာရီထိညမထွက်ရအမိန့်ထုတ်လိုက်ပါတယ်။ Omicron ဗိုင်းရပ်စ်ကို4ရောက်တွေ့ခဲ့ပြီးနောက်နေ့အကြာမှာ8ရောက်ကိုထပ်တွေ့ခဲ့တဲ့အတွက်အခုလိုချမှတ်လိုက်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီး Hernando Savelos ကပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းကန့်သတ်မှုတွေကိုပုံပုံချမှတ်လိုက်တယ်လို့EFE တရင်ထတာကဆိုပါတယ်နိုင်ငံတွင်းလာရောက်လုပ်ကိုင်တဲ့အလုပ်သမားတွေပါဝင်ပြည်ဝင်ခီးသွားလာမှုတွေကိုချုပ်ကပ်လိုက်ပြီးလူများသွားလာတဲ့နေရာတွေမှာသတ်မှတ်စည်းမျဉ်းတွေကိုလိုက်နာအောင်စောင့်ကြည့်အရေးယူမယ်လို့ဆိုပါတယ်မလေးရှားကလည်းအလားတူမူဝါဒကျင့်သုံးလာခဲ့ပါတယ်ဂျာမနီနိုင်ငံကလည်းပုဂ္ဂိုလ်ရေးကိစ္စစုဝေးဓာတ်တွေရောကလပ်တွေနဲ့ဘောလုံးပွဲလိုအများပြည်သူစုဝေးဓာတ်တွေကိုပါကန့်သတ်ပိတ်ပင်ဖို့အင်ကာနေကဆုံးဖြတ်လိုက်ပါတယ်ထိတွေ့လာကြတာကိုအမြင့်မားဆုံးကန့်သတ်ပြီးကူးစက်ယောဂါကာကွယ်ရေးအတိုင်းအတာကိုအမြင့်မားဆုံးအစ်ထားဆောင်ရွက်ကြဖို့ကူးစက်ယောဂါကာကွယ်ရေးထိန်းချုပ်ရေးဌာနကတိုက်တွန်းလိုက်ပါတယ
်ဂျပန်နိုင်ငံထဲမှာတင် Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့အကြောင်းဒီကနေ့ကြေညာပါတယ်မိသားစုတစ်ခုထဲမှာတင်ကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိခဲ့ဘူးလို့ Osaka မြို့တော်ဝန် Hirofumi Yoshimura ကကိုရိုနာဗိုင်းရပ်စ်မူဝါဒဆိုင်ရာအစည်းအဝေးတစ်ခုအတွင်းပြောခဲ့ပါတယ်ကူးစက်မှုလမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်ကျန်းမာရေးဝန်ကြီးရှီငက်ယူကီဂိုတိုကပြောပါတယ်
။大阪府において国立感染症研究所の専門家チームと連携して調査が行われ
る。大阪やまグセヨガ防災やインスティチュートが专任人ね、ぶぽんびサンセレラနေပါတယ်။ဒါပေမဲ့လက်ရှိအချိန်မှာကတော့ကူးစက်ခံရတဲ့လမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ဒီကူးစက်မှုတွေကိုပြည်တွင်းကလူအချင်းချင်းကြားကူးစက်မှုအဖြစ်သတ်မှတ်ပြီးလိုအပ်တဲ့အစီအမံတွေလုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးကိုတိုကပြောပါတယ်။အ Omicron Kusamu and Regima Ranemia, Kaba Siboi, Tatia, Ea, Achizon, Japan, and Yaha, Nezakana Chadigu, Po Tincha Tadalu, Api Kawazi Turagu, a Shane Tomi, Lugda Melule, Gribita Bare, Kabadawan, Kovi Yovas and Akana Chadilema, a Tincha Sunday Pawane, Nezak Tincho Yakana Chadigu, Leshi Tima, Satado Melu, Wunijo, Fumio Kishiraga, Inganima, Biobare. Kuwait kayoga sabi kerega suyin, Japaning ama virus buku semu wang, terutama kon pengundan si gebi, tesong du, datang setongjo si tabe me, nauta ku semu nunga, ca sen lang ni la pibare.
Omikron, janan lao, xiao chan lao, tainan ngangu la yao cha du de ha, koran ti wun ya ya me lu, tainan ngangu, bian le, tamma lai de dwe, tainui ga, se pian ni ja ba le, koran ti ye ga, kun ye ga ni, se ye ti, ja da ba le, Kabale ki dwari twa miya de lan rui bong ma saing puin lop gai sa tau jia du alo ye wing wei song song jaya ma ba. Pire Omicron virus ku samu parma uzo lu na go twe bide nao te ye ma asura ga kulu jinyan lai da pia ba de. Noi ma la ma na ngin ja ki dwari go tai na ngang ga bian puin ge ba de. Eri ye sashe la ja pek ta ge de twe ki dwari lu ngang ti gai kea ba de de. Na tau sa ku ku ni tonga su lu si yin tai na ngang gu la yao le ba de du ha tan li ze si ge ra ba. စင်ကာပူနိုင်ငံကလည်းကွာရန်တင်းအတွက်ခီးသွားလုပ်ငန်းကိုပြန်ဖွင့်ဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုဇန်နဝါရီလ20ရက်အထိရွှေ့လိုက်ပါတယ်ခီးသွားလက်မှတ်ရောင်းလာတွေကိုလည်းရပ်ဆိုင်ထားဖို့ကန့်တတ်လိုက်ပါတယ်ဟောင်ကောင်မှာတော့ကတ်သေးပစိဖိတ်လေကြောင်းလိုင်းကဇန်နဝါရီလအတွင်းကြိုတင်လက်မှတ်ဝယ်ထားတဲ့ခီးစဉ်ချုပ်ကိုဖျက်သိမ်းလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော
American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေဗိုလ်ဒူးညပဲတရုံတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံဘက်မှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ခြမ်းထွက်ပြေးသူအစီအတွက်4,000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့အကြောင်းဒီကနေ့ AP သတင်းတပုတ်မှာရေးထားပါတယ်။အဲ့ဒီအစီအတွက်ထက်မှာကရင်မျိုးသားအစီအယုံ KNU ထိန်းချုပ်မှုအောက်က၄ကီကော်ရွာကနေထွက်ပြေးသွားသူ2,500ကျော်လဲပေါဝင်ပါတယ်။၄ကီကော်ရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က၄ကီကော်ရွာကိုလေကြောင်းကတိုက်ခိုက်လာနိုင်ခြင်းအပေါ်စိုးရိမ်ကြတဲ့ရွာသားတွေထိုင်းဘက်ထွက်ပြေးသွားကြတာပါမြန်မာဘက်မှာအဲ့လိုဖြစ်ရပ်တွေဖြစ်လာတိုင်းထိုင်းဘက်ထွက်ပြေးလာသူတွေကိုထိုင်းတာဝန်ရှိသူတွေကရဲအနှဲငယ်ခေလုံးဝင်ပေးလိရှိပြီးအခြေအနေငြိမ်စားပြူတာနဲ့နေရပ်ပြန်သွားကြတာပါပဲဒီတော့တင်ပါပဲကရင်ပြည်နယ်မြဝတီတောင်ဘက်ကတေဘောဘူးဒေသဘက်မှာစစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲဖြစ်တာကြောင့်ဒေသခံ2000လောက်ဥယင်စွန့်ထပြရပြီးတောင်ရင်မြစ်အနီးမှာခိုလုံနေကြရတယ်လို့ထိုင်းဘက်ခြမ်းမှာဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ခြမ်းကိုသွားလို့မရတာကြောင့်မြန်မာနိုင်ငံဘက်တောင်ရင်မြစ်နာတဲတောင်ရင်မှာပဲညှာအိတ်နေကြရပါတယ်မနေ့ကလည်းကော့ကရိတ်ဖက်မှာတိုက်ပွဲဖြစ်တာကြောင့်ဒေသခံတွေဥယင်စွန့်ထပြေးနေကြရပါတယ
်တရုတ်ရဲ့သူ့တည်တည်များစုဆောင်ရေးအစီအစဉ်နဲ့ဆက်ဆက်တဲ့ကိစ္စတွေမှာသူ့ခန်းကဏ္ဍနဲ့ပတ်သက်ပြီးလိန်ညာခဲ့တဲ့အတွက်ကြောင့်ဟာဗာဒ်ကလဘမခတ်တယောက်ကိုအပြစ်ရှိတဲ့အကြောင်းတရားစီရင်ရေးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။နာနိုခေါ်အမှုအင်ဂျင်နီယာသိပ္ပံပညာရှင် Charles Lieber ဟာအာဏာပိုင်တွေကိုလိန်ညာပြောကြားခဲ့တာအခွင့်အရေးညာချက်လိန်လည်ခဲ့တာနဲ့တရုတ်ပန်စင်းရှိကြောင်းထိန်ချန်ခဲ့တာတွေအတွက်ဝါရှင်တန်တရားရုံးတော်ရဲ့ဂျူရီအဖွဲ့ကဆုလို့ခုလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားရုံးစနစ်မှာပြည်သူတွေနဲ့ပဲတရားစီရင်ရေးအဖွဲ့ကိုဖွဲ့စည်းပြီးအပြစ်ရှိမရှိဆုံးဖြတ်ပါတယ်။ဘမခတ်ဟာဟာဗာဒ်ကလဓာတုဝိဒဌာနမှူးဖြစ်ခဲ့ပြီးတရုတ်နိုင်ငံဝူဟန်နီးပညာတက္ကသိုလ်ရဲ့မဟာဗျူဟာသိပ္ပံပညာရှင်ဖြစ်ဆောင်ရွက်ဖို့2011ခုနှစ်မှာလက်ခံသဘောတူခဲ့ပါတယ်။နိုင်ငံခြားတက္ကသိုလ်ကသူ့သေတီတွေကိုစုဆောင်းပြီးသူတို့ရဲ့ပညာကိုတရုတ်ပြည်ကမျှဝေခံယူမဲ့အစီအစဉ်မှာဝူဟန်တက္ကသိုလ်ကပါဝင်ထားပါတယ်။တရုတ်ကစီးပွားရေးတချို့လုပ်ပြီးသူ့သေတီတွေကိုခိုးယူနေတယ်လို့တန်ရရှိတာကြောင့်သမ္မတထရန့်လက်ထက်မှာတရားရေးဌာနကစတင်စုံစမ်းစစ်ဆေးခဲ့တာကိုသမ္မတဘိုင်ဒန်ကဆက်လက်ဆောင်ရွက်ခဲ့တာပါ။အဒီလိုအစီအစဉ်မှာပါဝင်တာဟာရာဇဝတ်မှုမဟုတ်ပေမဲ့အသက်62နှစ်အရွယ်ရှိပါမောက်ခလီဘာဟာသူပါဝင်ခဲ့ပုံကိုလိန်ညာခဲ့တာကတော့အပြစ်ရှိတယ်လို့တရားစွဲဆိုတဲ့ရှင်းတွေကပြောပါတယ်။တက်ကလူကစင်ပါမောက်ခကိုနေစားစရိတ်ဒေါ်လာ 35,800 အပြင်ဒေါ်လာ 5,000 အထိပေးခဲ့တာပါ။
လာကတဝက်ကိုပိုက်ဆံဖြစ်ယူခဲ့ပြီးကြံတဝက်ကိုတရုတ်ဘန်စင်းမှာထက်ခဲ့ပေးခဲ့တယ်လို့ဆွဲဆိုသူကပြောပါတယ်ဒါပေမဲ့
2019ခန်းနိုင်ဆောင်ကိုပြသခဲ့ကြတဲ့အကြောင်းနှစ်တစ်ခုပြောင်းဖို့အချိန်နီးကပ်လာတဲ့အမျှမြန်မာပြည်သူတွေငြိမ်းချမ်းကြပါစေကျန်းမာကြပါစေဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ကျွန်တော်ယူသားစွာဆုမွန်ကောင်းတောင်းလိုက်တဲ့အကြောင်းတန်ရုံ Facebook မှာတင်ထားပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံမှာတိုင်ဖွန်းရိုက်တန်ခံရရတဲ့နယ်တွေကအုပ်ချုပ်ရေးမှုတူးကတရုတ်ပြည်ကလူရဲကယ်ဆယ်ပစ္စည်းတွေအတွက်ကျေးဇူးတင်ကြောင်းအင်္ဂါနေ့ကပြောကြားလိုက်ပါတယ်အင်္ဂါနေ့ညနေအထိ မုံတိုင်းကြောင့်တိတ်ဆုံးသွားသူ96ယောက်ရှိနေပြီလို့ဘိုဟောဒေတာအုပ်ချုပ်ရေးမှုအာသာရပ်ကတရုတ်ရုံမြင့်တန်းကြားတရင်ဌာနCCTVကိုပြောပါတယ်။ရင်းနဲ့အခြေခံစားသောက်ကွန်ပစ္စည်းတွေလိုနေတဲ့အပြင်မီးအားပေးစက်နဲ့လောင်စာဆီလည်းလိုအပ်နေတယ်လို့သူကဆိုပါတယ်။အဝေးပြေးလက်မှတ်ကြီးတွေမှာလဲနေတဲ့တစ်ပင်တွေကိုဖယ်ရှားဖို့ထွက်ကားကြီးတွေလည်းလိုအပ်တယ်လို့သူကပြောပါတယ်။စာသူဘူးတွေနဲ့အသင့် ဲဘိုးတဲ့တောင်ပိုင်းဒေသတွေမှာရေတွေကြီးမြေတွေပြိုအပျက်စီးတွေရှိခဲ့ပါတယ်
။အမေရိကန်မှာကိုဗစ် -19 ကာယရောဂါကြောင့်အလုပ်ကိုင်ဆုံးရှုံးသွားခဲ့တဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေကိုအကူအညီပေးဖို့ချမှတ်ထားတဲ့အစီအစဉ်တွေကနေရန်ပုံငွေဒေါ်လာဘီလီယံ100ထက်မနည်းအလွဲပုံစားလုပ်ခံခဲ့ရတယ်လို့အမေရိကန်အထူးလုံခြုံရေးအဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။အလွဲသုံးစားငွေခန့်မှန်းပမာဏဟာအထူးလုံခြုံရေးအဖွဲ့ကကင်တွယ်ခဲ့တဲ့ဖြစ်ရပ်တွေနဲ့လူ့သမားဌာနအသေးစားစီးပွားရေးလုပ်ငန်းများစီမံခန့်ခွဲရေးဌာနတို့စီကရတဲ့အချက်လက်တွေအပေါ်အခြေခံတွက်ချက်ထားတာဖြစ်တယ်လို့အထူးလုံခြုံရေးအဖွဲ့ကာယရောဂါဆက်ဆက်အလွဲသုံးစားမှုပြန်လည်ထိန်းချုပ်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူး Rider San ကမိန့်မြန်းခန်းတစ်ခုမှပြောခဲ့ပါတယ်။ဒီထဲမှာတရားရေးဌာနကစစ်ဆေးစီရင်ခဲ့တဲ့ COVID-19 ဆိုင်ရာအလွဲသုံးစားလုပ်မှုတွေတော့မပါပါဘူး။ပြန်ဝင်ပေးခဲ့တဲ့ရန်ပုံငွေဒေါ်လာ 3.4 ထရီလီယံနဲ့က300ကိုင်လုံးလောက်လွယ်သုံးစားလုပ်ခံခဲ့ရတာကိုကြည့်ရင်ငွေအိုးကြီးကရာဇဝတ်ကောင်တွေအတွက်မက်လောက်စရာဖြစ်နေတာကိုပြနေတယ်လို့ဒေါ်ဆန်ကပြောပါတယ်။အလွယ်သုံးစားလုပ်ခံရတဲ့ရန်ပုံငွေအများစုကအလုပ်လက်မဲ့ခန်းစားခွင့်ရန်ပုံငွေတွေကဒေါ်လာ 18.9 ဘီလီယံလောက်ကိုလွှဲမစွာပေးခဲ့ပြီးအဲ့ဒီအထက်ကအများစုဟာမမှန်မကန်လိမ်လည်ရယူမှုတွေနဲ့ဆက်ဆက်တယ်လို့အလုပ်သမားဌာနကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြပြပေးကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပိုချက်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဂျပန်အစိုးရရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘယ်လိုဝေဖန်ပါသလဲ။ဒီအကြောင်းပြပြပေးပါမယ်။အာနာသိမ်းမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြုပြီးအကြမ်းဖက်လုပ်ရပ်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်လည်တဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအတိုင်းဝန်ကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်
။ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းဥက္ကဋ္ဌမစ္စတာဟီဒီယိုဝါတနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းတွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာအတိုင်းဝန်ကပြောပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တယ်ဆိုပြီးတော့မစ္စတာဝါဒနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပုံမှာမြန်မာဒီမိုကရေစီလှူရှားသူတွေကမိကုံထုတ်ခဲ့ကြပါတယ်။မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စောင်တွေနဲ့တွားရောက်တွေ့ဆုံခဲ့တယ်လို့နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆက်ဆက်ကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဆဆကာဝါကိုမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီဆိုင်ရာဂျပန်ထူးကူစလဲဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံကြီးဝန်ကြီးကတော့သူ့ရဲ့ဒီခီးစဉ်ဟာဂျပန်ဆူရကိုကိုးစားမပြုဘူးဆိုပြီးတော့ညင်ကျက်ထုတ်ထားပါတယ်။မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကတော့ဂျပန်ဆူရရဲ့နောက်ကွယ်မှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်။ဂျပန်ဆူရရဲ့နောက်ကွယ်မှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဂျပန်စီးပွားရေးအုပ်စုကြီးကျွန်တော်လည်းသိရှိတယ်။ဥပမာကတော့ဂျပန်နိုင်ငံမှာဖြစ်စီတဲ့အဲဒီဥက္ကဋ္ဌဝါဒနာကြီးဆိုရှင်သွားစီလို့အစိုးရကဟိုဝန်ကြီးဟောင်းလည်းဖြစ်ခဲ့တယ်ပေါ့လေ။ဘာလို့ဆိုတော့အဲပရမတ်တစ်ခေါက်ကျွန်တော်ရှိစစ်အာနာဘိနဲ့ချိန်ပါတယ်ဟိုကအဲဒီဂျပန်စီးပွားရေးအုပ်စုကအဲစစ်စုနဲ့ နေဆက်ဆက်နေမှုရှိတယ်ပေါ့အဲတော့ဒီတစ်ခါကျတော့ဟိုသူတစ်ပြည့်ဒီဝရဏဘေးကသူ့အနေနဲ့ဒီစစ်အစိုးရတက်ကိုလော်ဘီလုပ်ပေးတဲ့အတွက်ကြောင့်လို့သူကစစ်အုပ်စုကနေပြောဒီခါကိုရှိပါရဲ့ရှိပါရဲ့အခွင့်အလမ်းတရားတဲ့ခါကျတော့သူဒီဒီဂျိမာလည်းသူကဒီပုံစံတိုင်းကိုသူကသွားကြည့်တယ်
ဂျပန်ဆူရအနေနဲ့ Y Complex Zero Center နဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးမြှုပ်နှံမှုမြေယာငှားရမ်းမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for Myanmar ကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲဖော်ဖို့ကြိုးစားနေတယ်လို့ငါးနှစ်တွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာတွေအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းဆွေကယူဆပါတယ
်တကယ်ကြီးကြီးမားမားကုမ္ပဏီကြီးကတော့ကမ္ဘာကရဲ့ဒီကူဒီဒုပေးတဲ့နေပတ်သက်ပြီးတော့လက်ဆောင်ကျင်တော့မှန်တော့ဈားလေးပဲသူကဆိုဒီဝါဒနာပြီးဆိုအဆူကတော့အဲဘယ်သူပါပြောပြောပေါ့ဒီသူတို့ရဲ့ဆစ်ဆူရတဲ့ပြီးလို့ပဲရှိရဲအဲဒီရှိမဆက်သွားမယ်လို့တော့ကိုတော့ကိုဖြစ်ရတယ်သူတို့ထင်တဲ့ခါကျတော့ဒီကဆူရကဒီဆစ်အဆူကိုပုံမနေနဲ့ဝေဖန်မှုအဲဒီကျက်တယ်ထောက်ခံတာလို့မလုပ်ပဲနဲ့နောက်ကွေးရနေပြီးတော့သူအပ်တဲ့ပြည်သူလူပြည်တော်ကစားရတယ်လို့ကျွန်တော်မြင်ပါတ
ယ်ဗျာ။ဂျပန်ဝန်ကြီးချုပ်အစ်ဟာမြမအရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူ့ရဲ့အမြင်ကိုပြောပါတယ်။မြမအရေးကိုပံ့ပိုးပေးနေတဲ့ဂျပန်လွှတ်တော်အမတ်တချို့ကတော့ဂျက်ကလာဆူရ NUG နဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်။ဂျပန်ဆူရက NUG ကိုတရားဝင်အသိအမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာ NUG ရုံးခန်းဖွင့်ပြီးတော့ကိုယ်စားလှယ်ခန့်ထားဖို့လူသားချင်းဆိုင်ရာအထောက်ပံ့ပေးနိုင်ဖို့သူတို့ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဂျပန်လွှတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကလှမ်းမိုးထားတာဖြစ်လို့တင်တော့တော့ခီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စုပေါင်းထားတဲ့ဂျပန်မြန်မာအကူအညီပေးရေးကွန်ရက်ကကိုမျိုးမင်းဆွေကသူ့ရဲ့အမည်ကိုခုလိုပြောပါတယ
်ဆက်လို့တော့မအောင်အော်လို့တော့မအောင်ဟိုကတ်ပတ်တူမရှိတစ်ခါနဲ့ပြူလာပြူပါတယ်55တောင်ပြူလာပါတယ်အဲ့ဒီအချက်လက်ဒီကိုအခုချိန်ဒီဂျပန်အစိုးရကအကောင့်တွေပေါ်ပေးခြင်းလည်းမရှိပါဘူးဟိုလူတစ်ခုအကောင့်တွေပေါ်ပေးလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတစ်ခုပဲသူတို့နည်းနည်းပါးပါးပေါ်ပြီးပြီးတော့ဒါလည်းပြောမယ်ဆိုလို့ရှိရင်စစ်တပ်ကြီးရပဲအစီအစဉ်နဲ့ပုံစံမျိုးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ CCTV ရောက်တာကအားလည်းစစ်တပ်ရဲ့လုပ်မှုရှိ
ဂျပန်ဆူရကမစ္စတာဝါတာနာဘီတို့မစ္စတာဆဆာကာဝါရုစီကရတဲ့အချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လို့စိတ်မရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်နဲ့တရုတ်နိုင်ငံကအစိုးရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများအပြားရှိနေတာပါဒါမှမဟုတ်ဂျပန်ဆူရကတော့မြန်မာနဲ့တရုတ်တိတ်ပြီးတော့နှိကက်သွားမှာကိုကာကွယ်ဖို့သူတို့အနေနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကတော့ဖမ်းသားသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီအနေနဲ့အကောင့်အထည်ဖော်ပြဖို့ဆက်ပြီးတော့ဖိအားပေးနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြပြပေးခဲ့တာပါအခုတခါတော့ရင်းမပင်အနောက်ခြမ်းကတိုက်ပွဲအခြေအနေကိုလည်းပြပြပေးပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ခြမ်းနှုံးကြီးကျေးရွာတဝိုက်မှာဒီဇင်ဘာ22ရက်မနက်အစောပိုင်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီအကြတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအခြေအနေကြောင့်ကျေးရွာရှိရွာကရွာသားတွေအိုးအိမ်ဆိုးကဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေဆောင်အဝိအထဲအစာအတော့တွေအရေးပေါ်လိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံးကြီးကျေးရွာနဲ့မြို့ကြီးကျေးရွာတဝိုက်မှာတော့ဒီဇင်ဘာလ22ရက်နေ့ဒီကနေ့မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်
တိုက်ပွဲကတော့ပထမဦးဆုံးစပြီးတော့သူတို့စစ်ကောင်းထိုးတဲ့ရွှေစလောင်ရဲ့နောက်ဘက်ကငုံကြီးရွာနဲ့လူကြီးရွာနောက်ပြီးတော့ရွာတောင်ပေါ့နော်အဲ့ခွန်ထဲမှာဒီလိုဖြစ်တာပါအဲ့ area တွင်းထဲမှာဖြစ်တာဖြစ်တဲ့ခါကျတော့ကျွန်တော်တို့မနေ့ပိုင်းကနေစပြီးတော့တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်နေ့နေ့7နာရီလောက်မှာတိုက်ပွဲကငြင်းသွားတယ်တိုက်ပွဲကပြီးသွားတယ်အင်တာပေါ့နော်ဒီလိုချင်းတွေကတော့ကျွန်တော်တို့နေ့နေ့ချင်းလေးတွေပြုတ်တော့မှာရှိပါတယ်ဘလို့ချင်းလေးတော့တိုက်ပွဲဖြစ်သွားတာလဲဆိုတော့သူတို့ဘက်ကနေပြီးတော့တာလန်အင်အားနဲ့ပေါ့နော်ကျွန်တော်တို့ဘက်ကိုထိုးထိုးစစ်ဆင်လာတဲ့အတွက်ကျွန်တော်တို့ကလည်းမလဲမရှောင်တာပြန်လည်းဖြစ်ခံရတဲ့အခြေအနေကြောင့်တိုက်ပွဲဖြစ်တာပ
ါဒီကနေ့တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖက်ကအထိခိုက်မရှိဘူးလို့ပြောပါတယ်ရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကစစ်တနတ်တွေလက်နက်ကြီးတွေနဲ့အုံပြူပြီးတော့ပစ်ခတ်နေတာလို့ဒေသခံပြည်သူတွေနဲ့ပြည်သူကာကွယ်ရေးတပ်ဖက်ကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့ပြည်သူကာကွယ်ရေးအဖွဲ့ကနယ်မြေရှင်းလင်းတာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတွေကောက်ရတာရှိတယ်လို့ပြောပါတယ်။ ဒီတိုက်ပွဲကြောင့်ကြေးရွာရှစ်ရွာကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပါတယ
်ဒါကြစပေါ်ပါရတယ်ကကျွန်တော်တို့ဒီလုံးကကိုသူဆိုးကျင်ဝင်လာတယ်ကဆိုးကျင်ဝင်လာပြီးတော့ဒေတာကန်တွေတော့ပြီးရတယ်ကဒေတာကန်ခံမင်းကြီးခွန်ရွှေတော့ပြီးရတယ်ဟုတ်တယ်လေဒေတိုင်ပဲဒေတိုင်ပဲဒေတိုင်ပဲကတော့ခုကျွန်တော်တို့ဒီဒေတာကန်လည်းဒီကန်ပြည့်တက်ဖွဲ့တွေကဟိုဟောနေနဲ့ဆက်မတော့မှာပဲသူတို့ပြန်ပြတ်တိုင်နေကြတော့အကုန်လုံးပြတ်ထွက်သွားတယ်အလေးဆောင်တွေကတော့သူတို့ဒေတာမှာတော့ပြန်လို့တော့မရသေးဘူးဒီနေ့မိတဲ့ရရွာတွေကိုလည်းအကုန်လုံးနေရာရှိသေးတယ်က
တိုက်ပွဲအခြေအနေကြောင့်နှုံကြီးကျေးရွာမြို့ကြီးကျေးရွာပြောင်းပြာကျေးရွာရုံးလေးပင်ကျေးရွာလက်လှုပ်ကျေးရွာမြောက်နှုံးကျေးရွာမြေကျက်စုကျေးရွာရွာတောင်ကျေးရွာစတဲ့ကျေးရွာပေါင်းရှစ်ရွာထက်မနည်းအိုးရင်ဆုံခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်ဖြစ်ဆောင်ပြီးတချို့ရွာတွေမှာကဟိုတမင်းမဖားတဲ့ရွာတွေတော်တော်များရှိတယ်ဗျဘာလို့ရှိလဲဆိုတော့ဟိုဘုဘက်ရွာကိုကြီးတယ်အဲ့ဒီရွာကလည်းပေါင်းကြီးတယ်ပြီးတော့တို့ဆက်ကျင်တဲ့လူမျိုးရှိတော့အခုချိန်လေးအဲတမင်းမဖားရသေးတဲ့ဒီလိုမျိုးရှိနေ
တယ်ကလက်ရှိချိန်ကတော့ဆောင်းရင်းဖြစ်ပြီးတော့ရာသီဥတုကအေးတာကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ဆောင်းအဝတ်အထည်စေဝါနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝမ်းမှာလက်နက်နဲ့ပြန်ပြီးတော့ခုခံတော်လှန်တာတွေဖြစ်နေခဲ့တာပါဒီထဲမှာတော့စကိုင်းတိုင်းအတွင်းနေရာတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာရက်ဆက်ဆိုသလိုရှိနေခဲ့ပါတယ်စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းအတွင်းကျေးရွာတွေကိုလှည့်လည်ပြီးတော့စစ်ဆင်မှုတွေကိုဒီရက်ပိုင်းအတွင်းမှာခက်စိတ်စိတ်လှုပ်ဆောင်နေပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တဲ့ရင်းမပင်မြို့နယ်အနောက်ချမ်းမှာတိုက်ပွဲပြင်းထန်လို့ဒေသခံတွေဘေးလွရာထွက်ပြေးကြရတဲ့တဲ့တင်မှာတစ်ဆက်သေးပါပဲမကွေးတိုင်းကံကောမြို့ဘက်ကအခြေအနေကိုလည်းပြောပြပေးချင်ပါတယ်မကွေးတိုင်းကံကောမြို့နယ်စမ်းမြို့ရွာမှာမီးရှို့ခံရလို့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာနေမြေရှင်းလင်းရေးဆိုပြီးဒေသရင်းကျေးရွာတွေကိုဝင်ရောက်နေတော့မို့ဒေသခံကျေးရွာသားတွေကစိုးရိမ်ပြီးဘေးလွတ်ရာတိတ်ဆောင်နေကြရတယ်လို့သိရပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမန္တန်လောင်ကပြပြပေးပါမယ်ရှင
်ဒီဇင်ဘာ18ရက်မကွေးတိုင်းကံကောခရိုင်နှင်းခါရွာကိုနေမြေရှင်းလင်းရေးလုပ်ပြီးတော့ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာဒီဇင်ဘာ23ရက်ကစမ်းမြို့ရွာကိုရောက်ရှိပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ရွာဟာနေအိမ်915အိမ်ရှိတဲ့ကျေးရွာတွေဖြစ်ပြီးစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးဝင်ရောက်ပြီးတဲ့နောက်နေအိမ်တွေမိလောင်ကျွမ်းလာလို့စမ်းမြို့ရွာသားတို့ကအခုလိုပြောပါတယ
်။ကျွန်တော်တို့နေအိမ်26လောက်ရှိခဲ့တယ်ကကျွန်တော်တို့မနေ့ကကျွန်တော်တို့မနေ့စာပဲကိုရိုနာရောဂါနဲ့ဆိုင်မှာကျွန်တော်တို့6လုံးရှုတယ်အဲ့ဒါပြီးကျွန်တော်တို့နေ့လည်2နာရီလောက်ကတော့တစ်ခါပြန်ပြီးည7နာရီလောက်ရှုတယ်ဗျစစ်သားတွေကျွန်တော်တို့ရွာထဲစကြောင်းထိုးပြီးရင်တော့ဒီမီးလောင်တာမြင်ရတယ်ဗျအဲ့ဒီကျွန်တော်တို့ရွာဖေးမှာတ냐အိပ်ပြီးရင်နောက်နေ့မနေ့9နာရီလောက်ဆိုမီးစတယ်မှာကျွန်တော်တို့မီးရှုတာမြင်ရပြီဗျဟိုဒီပွဲတွေမရှိဘူးကြာကျွန်တော်တို့ရွာသားတွေကြောင်းထွေပြေးနေရတာဗျ
နန်းခါရွာကနေဒီဇင်ဘာ19ရက်စမ်းမြို့ဖက်ကိုထွက်ခွာလာတဲ့စစ်ကောင်စီတပ်တွေဟာလမ်းမှာမိုင်းဆွဲတိုက်ခိုက်ခံရတာကြောင့်ဒဏ်ရာတွေရရှိထားတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာရွာကိုမီးရှို့ပြီးတဲ့နောက်အိမ်မွေးတရိတ်ဆန်တွေကိုလည်းယူဆောင်သွားတယ်လို့နေအိမ်မီးလောင်သွားတဲ့ရွာသားတို့ကပြောပါတယ်။
မွားရအကုန်တုံးတယ်ကြောတိုင်းမှာဝိတ်ကြည့်ကြည့်ဆိုတဆင်းမှမကျန်ဘူးဗျ။ကျွန်တော်တို့မှာအခုရွာမပြေရလို့ကုန်းလာမှလာပြီးခမတရွာလုံးမီးခုန်နေရတာ။လာလုံးခုပြေးနေတာရပါရမလဲဗျာအကုန်ပြောင်းမ
စစ်ကောင်စီကအနေမြေရှင်းလင်းလို့ရွာလုံးကျွထွက်ပြေးနေရသူတွေဟာအနည်းအနာကကျေးရွာတွေမှာခိုလုံနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်းတွေကိုကူညီပေးနေသူတို့ကပြောပါတယ
်အခုလိုအပ်တာတော့သူတို့ရှိမှပါလာတာကိုဝင်ဆောင်ကလည်းပါလာတာရှိတယ်ဗျာဒါပြီးတချီရွယ်ဦးတွေလည်းပါလာတယ်တော့ဆိုစီဝါလည်းလူတယ်စာနေရခါလည်းလူတော့ဗျာအဓိကတော့ကျွန်တော်တို့ရှိရလဲစိပြေဒုက္ခတွေတွေပဲကျွန်တော်ယွာရီလဲစိပြေဒုက္ခတွေပဲနောက်ပိုင်းဆုံးတော့ရှိတာလေးကိုမျှတာပြီးဝေစားတာဆိုတော့စာနေရခါရေဟောစီဝါရေအနည်းငယ်စောင့်တယ်ပေါ့ဗျာဒါတွေအဓိကတော့လိုတာပေါ့
အခုလိုစမ်းမြွေယွာနဲ့အိမ်တွေမီးရှို့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပေမဲ့ဒီဇင်ဘာ18ရက်ကနန်းခါယွာမှာခြေယွာကောင်းဆောင်တွေအစီအွေလုပ်နေခြင်းဝင်ရောက်စင်းနေတာနဲ့ပတ်သက်လို့အကြံဖက်သမား9ဦးတိဆုံခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။လေကြောင်းကနေဟာရင်တွေနဲ့ပြစ်ခတ်တာကိုတော့ထည့်သွင်းဖော်ပြခြင်းမရှိပါဘူး။
နန်လောင်ပြပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်မြောက်ပိုင်းမှာလူမျိုးရေးပဋိပက္ခထပ်မကြုံစေဖို့
ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကတရင်ပြပြထားတာကိုကိုစောင်းဝင်းလှိုင်ကပြပြပေးပါမယ်ရှင်။စပါးမီရှုခံရတာစာတင်ကြောင်းတချို့မိလောင်တာလူမျိုးရေးပါတဲ့ဖြစ်စဉ်တချို့ရှိနေတာတွေကိုထောက်ပြပြီးဒီဖြစ်စဉ်တွေဟာဒေတာတွင်လူမျိုးရေးပဋိပက္ခတွေဖြစ်စေဖို့စိုးရင်ထိတ်လန့်မှုတွေဖြစ်စေဖို့တမင်ဖန်တီးတဲ့လောက်ရက်တွေဖြစ်မယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ယခိုင်ဒေသကံနေတတိကြီးကြီးထားစောင့်ကြည့်သွားကြဖို့အေအေကတိုက်တွန်းပါတယ်ဖြစ်စဉ်တွေကတပြိုင်နက်တည်းရှေ့စဉ်နောက်စဉ်တိုက်ဆိုင်စွာဖြစ်နေတာမို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလုပ်တယ်လို့ယူဆတဲ့အကြောင်းULAAA ကြေညာချက်မှာဖော်ပြပေမဲ့ဘယ်အဖွဲ့အစည်းလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီကနေ့မှလည်းဘူတိတောင်မြို့နယ်ဖိုးခေါင်ကျေးရွာအုပ်စုကန္တရွာကမွတ်စ ကြံအေးကပြောပါတယ်
မများပါဘူးဗျာ200 300လောက်လို့ပြောပါတယ်ဗျာကောက်လန်းစီကောက်လန်းစီကောက်လန်းစီအော်တာဝန်ရှိသူတွေလိုက်လဲစုံစမ်းနေပါတယ်ဗျာ
ဒါအပြင်မနေ့တုန်းကလည်းမြောက်ဦးမြို့နယ်မူချာကျေးရွာကလယ်သမားတအုပ်ပိုင်နဲ့နွားတွေဓာတ်နဲ့ခုတ်ခံရတယ်လို့ဆိုပါတယ်ပိုင်ရှင်ဖြစ်တဲ့ကိုမောင်ကျိုင်ကတော့သူ့နွားတွေခုတ်ခံရတာဟာတစုံတစ်ယောက်ကရွေချက်ရှိရှိလာခုတ်သွားတာဖြစ်နိုင်တယ်လို့ပြောပါတယ
်ဟိုကနွားအခုတ်ခံရတာနွားကောကျွန်တော်ကကျွန်တော်ထင်တာကတော့ကျွန်တော်ကပြဿနာဖြေလို့လည်းမရှိဘူးလို့ကျွန်တော်အိမ်နဲ့သူများတွေနဲ့စကားများတာတွေပါလို့လည်းမရှိဘူးတမင်တကာမနာလို့လို့ဒီလိုလောက်တာပဲကျွန်တော်တော့ယူဆတယ
်ဒါအပြင်ဒီဇင်ဘာလ9ရက်နေ့ကစပြီးကြောက်ဖြူမြောက်ဦးဘူးတီတောင်နဲ့ဂွားမြုံနယ်တွေမှာစပားတွေမိရှုခံရတာနွားတွေကိုဓာတ်နဲ့ခုတ်တာတွေအပြင်ဂွားမြုံနယ်အတွင်းစားတင်ကြောင်းတစ်ခုမိရှုခံခဲ့ရတဲ့ဖြစ်စဉ်တွေဇက်တိုက်ဆိုသလိုတွေ့နေရတယ်လို့ရခိုင်လက်နက်ကန်အေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလိုမျိုးဖြစ်စဉ်တွေဇက်တိုက်ဖြစ်လာတာဟာလူမျိုးတစ်ခုနဲ့တစ်ခုအကြာပြဿနာဖြစ်အောင်တမင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့ရခိုင်နိုင်ငံရေးကျွမ်းကျင်သူဦးဖေတန်းကပြောပါတယ
်။ဟုတ်ကဲ့တိုက်ဆိုင်မှုပဲဖြစ်စေနော်တမင်ရွေးချက်နဲ့ပဲလုပ်ပြီးဖြစ်စေအဲဒါပြိပခအတွင်လူမျိုးနဲ့တမျိုးကြားမှာပြိပခအတွင်ဆောင်သွားနိုင်ပါတယ်။အဲဒါအရင်ကလည်းအဲ့လိုခဏခဏဖြစ်ခုရဆိုတော့အခုလည်းပဲအဲတူတူရောက်ရဲ့အကျိုးအတွက်မဟုတ်ပဲနဲ့နော်ဒီနွားတွေကိုခြေတောက်တွေခုတ်ပိုင်းတာတို့စပားတွေကိုမိရှိုးတာတို့လက်ထွန်ဆက်တွေကိုမိရှိုးတာတို့အဲအမျိုးလုပ်တာကတော့ဒါတကယ်နောက်ွယ်ရရည်ချက်ကတော့ဒါပြိပခတ်တစ်ခုကိုဟိုအစုံတယောက်ဒါမှမဟုတ်တစုတစ်ဖွဲ့အဖွဲ့အစည်းတစ်ခုကများအကျိုးပန်းနေသလားပေါ့နော်အဲလိုတန်တရားတွေတော့အကုန်လုံးဖြစ်လာကြတယ
်ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်နေတဲ့သူတွေအနေနဲ့ဒီလိုဖြစ်စဉ်တွေကိုရာဇဝတ်မှုတစ်ခုလိုမြင်ပြီးလူမျိုးရေးပြဿနာတွေမဖြစ်စေဖို့အားလုံးသတိထားဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ
်။တာမာအချင်းကြီးမစင်ဒါရခိုင်တွေလုတာအာဒါမွတ်စလင်တွေလုတာဆိုပြီးတော့မြင်ကောင်းမြင်နိုင်တယ်။အဲဖြစ်ကောင်းလည်းဖြစ်နိုင်တယ်ပေါ့။ဒါပေမဲ့ဒါကတော့ပြိပခတ်တစ်ခုကိုအတွင်ကိုဥတီသွားနိုင်တဲ့အရှိန်မျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်တုန်းကလည်းရခိုင်နဲ့မွတ်စလင်တွေအကြလူမျိုးရေးအသွင်ပြိပခတ်ဖြစ်ပွားခဲ့တယ်လို့2018ခုနှစ်တုန်းကလည်းနေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်ရခိုင်ဒေသမှာမတည်ငြိမ်မှုတွေဖြစ်ခဲ့ပါတယ်။မြန်မာလူညုံရေးတပ်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုခံခဲ့ရပါတယ်။အဲ့ဒီနောက်အနယ်ဒီအစိုးရလက်ထက်မှာရခိုင်အခြေစိုက် AA လက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်အကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသမှာမတည်မငြိမ်ကြုံခဲ့ရပါတယ်။လက်ရှိအဖြစ် AA နဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစေးရေးယူထားတဲ့အတွက်ရခိုင်ဒေသမှာလက်တလောတည်ငြိမ်မှုရှိနေတယ်လို့ပြောရမှာပါခင်ဗျာ။
ကိုယ်စားဝင်လိုက်ပြောပြပေးခဲ့တာပါပို့တပူညရဲ့သတင်းပိပုချက်တွေကဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ပို့တပူညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမရဲ့အစီအစဉ်ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ပေါ်တူဂီညာရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ဒေါက်တာတန်ဆိုရဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်စီးဆိုယောဂါကိုဘယ်လိုလူတွေဖြစ်နိုင်ပါသလဲဒီစီးဆိုယောဂါမဖြစ်ဖို့လိုက်နာဆောင်ရွက်တင်တာတွေရှောင်ကြဉ်ရမယ့်အစားအသောက်တွေဒါတွေနဲ့ပတ်သက်ပြီးလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်ဆိုမေးမြန်းတင်ပြထားပါတယ်ရှင်
အဝါလုံးတဲ့သူတွေအစီစားတာများတဲ့သူတွေသူတင်းအစီတဲ့များတဲ့သူတွေနဲ့မိသားစုဝင်ထဲမှာစီဂျိုယောဂါဖြစ်တဲ့ရာဇဝင်ရှိတဲ့သူတွေဟာအမျိုးအစားနှင့်စီဂျိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အမျိုးအစားနှင့်စီဂျိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂါမဖြစ်အောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂါအထုကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒါတော့နံပါတ်1အရေးကြီးဆုံးကတော့ဘာလဲဆိုရှင်းပါဆရာတို့ပြောတဲ့အထဲမှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်၄ချိန်ကိုရှင်းချပြရတော့ short chart ပြရမယ်ဆိုတာအဓိကအပြင်ဇာတ်လို့ BMI 25ထက်ကျော်တဲ့သူတွေပြောတာပါเนาะအဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဇာတ်ကျင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့เนาะဆိုတော့ဒီလိုလူတွေမှာဇာတ်လို့ကိုယ်လေးချင်းကို short chart နိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စည်းကြိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတ်လို့သုတေသနရလတ်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်၄ချိန်ကို9ရာခိုင်နှုန်း short chart ပေးဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်ဆိုတာပေါ့နော်14ပေါင်လောက်900ရာခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စီးကြိုဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်နောက်တစ်ခုကတော့ဒီဆရာတို့ American Diabetes Association ပေါ့နော်အဲ့တော့ American နိုင်ငံစီးကြိုအဖွဲ့ကြီးကနေလေ့လာချက်တွေအရဆိုရင်မိမိရဲ့ခန္ဓာကိုယ်၄ချိန်ကို30ရာခိုင်နှုန်းရှော့ချပေးနိုင်ရင်တဲ့မျိုးစားနှစ်စီးကြိုယောဂမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုတဲ့သုတေသနရလဒ်တွေလည်းရှိတယ်။ဒါကြောင့်မလို့ပြန်ချုပ်ပြီးပြောမယ်ဆိုရင်မိမိရဲ့ခန္ဓာကိုယ်၄ချိန်ကိုကျန်းမာတဲ့ခန္ဓာကိုယ်၄ချိန်ပေါင်းထဲမှာထည့်သွင်းထားဖို့လိုတယ်။ဆရာတို့ BMI အနေနဲ့ပြောမယ်ဆိုရင်တော့ 18.5 နဲ့ 25 ကြားထဲမှာရှိအောင်ဒီတိုင်းစားတော့မယ်ဆိုလို့ရှိရင်ဆရာတို့မျိုးစားနှစ်စီးကြိုဖြစ်ဖို့ကိုတော်တော်များများကာကွယ်နိုင်သွားမှာဖြစ်ပါတယ
်။ကိုယ်လက်လှုပ်ရှားမှုပြုလုပ်ခြင်းဟာလည်းစီးကြိုယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာထိရောက်မှုရှိတယ်လို့သိရပါတယ်။ဘလူကလည်းလှူရှာမှုမျိုးပြုလုပ်တင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလှုပ်လှုပ်ရှားရှားနေတိုင်းမှာဆိုတာဘာတွေလှုပ်လို့ရတယ်ပေါ့နော်။အဲ့တော့နံပါတ်1ကတော့ဒီကိုထိုင်နေတဲ့အချိန်ကိုလျှော့ရမယ်။နော်လူတွေတနေ့တာကာလမှာထိုင်တာနဲ့ရတာဆိုထိုင်တဲ့အချိန်ကပိုများတယ်။အဲ့တော့ထိုင်တာကိုလျှော့ချမယ်ဆိုရင်လှုပ်ရှားမှုကိုပိုပြီးတော့လုပ်ပြီးတင်တယ်။ပြီးလို့ရှိရင်တော့လမ်းလျှောက်တဲ့လေ့ကျင့်ကမိသူမဆိုလုံနိုင်တယ်တူတဲလည်းလုံနိုင်တယ်နောက်တခါဘယ်ပစ္စည်းကိရိယာမှာမပါဝင်တဲ့လမ်းလျှောက်ခြင်းဟာဒါအကောင်းဆုံးကိုလည်းလှုပ်ရှားနေစွဲပေါ့နော်အဲ့တော့ဘယ်လောက်လှုပ်ရမလဲဆိုရင်တနေ့မှာမိနစ်30တပတ်မှာ5ရက်ပေါ့နော်အဲ့တော့တနေ့မှာမိနစ်30နေ့စဉ်မလျှောက်နိုင်ရင်တော့တပတ်အတွင်းမှာမိနစ်150ပြည့်အောင်လမ်းခတ်တွတ်တွတ်လျှောက်ပြီးမယ်ဆိုရင်လည်းပဲဆရာတို့ကဒီစီးချိုထိတ်ချုပ်တဲ့နေရာမှာအကျိုးရှိတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ခုကတော့ဒီကျန်းမာရေးအားကစားအနေနဲ့နော်ယောဂနော်လုတ်တယ်ဒါကြကြွက်သားတွေဟိုတန်မာအောင်လုပ်ရင်းနဲ့ဆရာတို့ကရှူဂါကွန်ထရိုးအတွက်ကောင်းစေတယ်တဲ့ဒါတချို့တွေလေးမတဲ့ကိစ္စတွေမှာလည်းပဲဒါကောင်းတယ်ဆိုတာလေးတွေးရှိထားတယ်အဲ့တော့ဒီနည်းနဲ့လုပ်ရမယ်ပေါ့နော်အဲ့တော့အားကစားအတွက်လုတ်ခုလုတ်နိုင်တဲ့လူတွေကလုပ်မယ်ပေါ့နော်အားကစားလုတ်ဖို့အခက်အခဲရှိတဲ့လူတွေကတော့လမ်းသာလျှောက်ပေးမယ်ဆိုလို့ရှိရင်မျိုးစနစ်စည်းကြိုဖြစ်ပွားမှုနှုန်းလျှော့ချပေးနိုင်တယ
်အသေးအရွက်အသေးနှံစားသုံးပေးခြင်းကလည်းစည်းကြိုယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ
။ဟောအစားအသောက်မှာတော့ဆရာတို့ကဒီအဓိကချက်၃ချက်ပြောထားပါဗျ။နံပါတ်၁ကတော့အသေးအရွက်အသေးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတဲ့ကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတဲ့ပြောတာပေါ့နော်။အဲ့မှာမှဆရာတို့ကဒီစည်းကြိုထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်ဒီပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ်းငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးကြိုဖြစ်ပေါ်မှုကိုရှင်းချပေးနိုင်မယ်။နောက်တစ်ခုကတော့ဒီဆန်နဲ့လုတ်စားတဲ့ဆရာတို့ထမင်းပေါ့နော်။နောက်တစ်ခါဂျုံနဲ့လုတ်တဲ့ပါပုတ်ပေါ့။အဲ့ဒါတွေကတော့ whole grain လို့ခေါ်တာပေါ့။ဟိုဂျုံချမ်းတို့နော်ဒီခွဲပါတဲ့ဆန်တွေဆိုရင်စားပေးနိုင်တယ်ဆိုရင်လည်းစီးကြိုထိန်းသိမ်းမှုကိုပိုကောင်းတယ်ဆိုတာတွေ့ရတယ်တဲ့။နောက် နောက်တစ်ချက်ကတော့ဒီအမြင်ပါတဲ့အစားတောက်တွေဒါကတော့ဆရာတို့ရှေ့မှာပြောသွားတဲ့အသီးရွက်မှာအဓိကပါတာပေါ့နော်အဲ့တော့အဲ့အရာတွေကိုစားသုံးပြီးမယ်ဆိုလို့ရှိရင်เนี่ยဆရာတို့ဥလမ်းကြောင်းတွေကနေအချို့တန်းဆုံးလို့အချို့တို့စီတတ်တို့ကိုစုပ်ယူခြင်းကိုနည်းနည်းလေးတားဆီးပေးနိုင်เนาะသူကျမကြီးကောင်းတဲ့ခိစားတွေကတခါတာစီနဲ့အချို့စုပ်ယူမှုရှော့ချပေးတဲ့ခိစားတွေလည်းသူမှာကောင်းကျိုးရှိပေါ့နော်
မကောင်းတဲ့အစီကိုရှောင်ကျင်ပြီးခနာကိုတက်တင်လျော်တဲ့ကောင်းတဲ့အစီတွေကိုရွေးချယ်စားသုံးဖို့လိုတယ်လို့ဒေါက်တာမောင်ကျွန်နိုင်ကရှင်းပြပါတယ်
။နံပါတ်4ကတော့ဘာလဲဆိုလို့ရှိရင်အစီတွေနော်လူတွေမှာအစီနေစဉ်လိုအပ်ချက်ရှိပါတယ်။ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီတက်လိုအပ်တယ်ပေါ့နော်။ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပေးဖို့လိုပါတယ်ပေါ့နော်။အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့။နော်အဲ့တော့အဲ့ဒီထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငားရတဲ့အစီတွေအဲ့တော့ကိုစားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရစေနောက်တစ်ခါနိုးနဲ့နိုးတဲ့ပစ္စည်းရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ငယ်လိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်သူ့ကြတော့ရှော့ချပြီးတော့စားသုံးပေးဖို့လိုအပ်တယ်နော်အဲ့ဒါကြောင့်စီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျိုယောဂါကိုအောက်ွယ်နိုင်မှာဖြစ်ပါတယ
်ကိုလေးချင်းရှော့ချတဲ့နေရာမှာကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်နဲ့ကိုလေးချင်းရှော့ချနေကြတာကိုလည်းတွေ့မြင်နေရပါတယ်ကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်ဟာစီဂျိုထိန်းတဲ့နေရာမှာတော့တင့်တော်တဲ့နီလန်တစ်ခုမဟုတ်ဘူးလို့ဒေါက်တာမောင်ကျွန်နိုင်ကပြောပါတယ
်ကိုလေးချင်းရှော့ချမယ်ဆိုပြီးစားတဲ့အခါမှာကာဘိုဟိုက်ဒရိတ်ဓာတ်ကိုမပါအောင်စားသုံးတဲ့ကီတိုဒိုက်ယက်ဆိုပြီးတော့နော်တချို့တွေသုံးဆွဲနေတာရှိတယ်အဲ့ဒါကိုလေးချိန်ချတဲ့ဘက်မှာတစ်ဖက်ကအကျိုးရှိနေပေတဲ့ဆရာတို့ဒီဘက်စီချိုထိန်းသိမ်းတဲ့ဘက်မှာရဲ့နောက်တကုတ်ရေရှည်ကျန်းမာရေးကောင်းကျိုးအတွက်ဆိုရင်တော့သူတို့ကအဲမသိတော့ဘူးဆိုပြီးတော့မှတ်ချက်ပြုထားတာတွေရှိတယ်နော်ဒါကြောင့်မို့ဒီကာဘိုဟိုက်ဒရိတ်ကိုလုံးဝမစားဘဲနဲ့စီဓာတ်ကနေယူပြီးတော့ခန္ဓာကိုယ်လေးချိန်ချော့ချတာရေရှည်အတွက်မကောင်းလို့ပြောချင်ပါတယ
်အမျိုးအစားနှစ်စီချိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုင်းနာဆောင်ရွက်သင့်တဲ့နည်းလမ်းတွေအကြောင်းကိုတရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပါ
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ KNU ထိန်းချုပ်နယ်မြေတွေက၄ကီကောမြို့တမှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ရဲ့စစ်ရေးပဋိပက္ခဟာသဘောတူညီမှုကိုချိုးဖောက်ပြီးထင်အားလုံလို့တဲ့မြမစစ်တပ်ရဲ့သဘောထားကိုပြသလိုက်တာပဲဖြစ်တယ်လို့ PPS ခေါ်ငြိမ်းချမ်းရေးဦးဆောင်အဖွဲ့ပြောခွင့်ရဥခွန်မြတ်ထွန်းကဆိုပါတယ်။မြန်မာနိုင်ငံရေးအပေါ်ဒီဖြစ်ရရဲ့အကျိုးတက်ရောက်မှုကဘယ်လိုရှိလာနိုင်ပါသလဲ။ဥခုမြတ်ထွန်းနဲ့ဥကျော်စန္ဒာဆွေးနွေးသုံးသပ်ထားပါရရှင
်။ခင်ဗျားတို့ခင်ဗျားဒီနေ့ကျွန်တော်ခင်ဗျားထွန်းကိုဆက်လို့ရတဲ့အကြောင်းကတော့လေးကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအဖြစ်။တကယ်တော့ဒီလေးကေကောဆိုတဲ့ဒီရဟာ2015မှာ KNU နဲ့တတ်မတော်ငင်းငယ်အလားလားကောင်းတဲ့အချိန်မှာဒုက္ခတွေကိုနေရာချထားပြီးဖို့ဆိုပြီးတော့သိတ်ကောင်းမွန်တဲ့ရွေခြင်းနဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်။တနည်းအားဖြင့်ငင်းငယ်ရေးပြယုတ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူး။ဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငယ်ရေးအလားအလာကိုဘလောက်ထိခိုက်သွားလဲဆိုတာကိုကျွန်တော်ကမေးချင်တာဖြစ်ပါတယ်။ပထမဆုံးကတော့ကျွန်တော်ဆောစောကပြောခဲ့တဲ့လေးကီကော်တီထောင်ရတဲ့ရွေခြင်းဟာငင်းငယ်ရေးပြယုတ်လို့ဆိုပေမဲ့တချို့ကသုံးဆက်လာကြတာကျွန်တော်ကြားပါတယ်။ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လူချင်းတို့အစကတည်းကဒီရွေချက်ပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးသက်လာတာကြားပါတယ်အခုခါမှာအဲ့ဒါဘလောက်အခြေမြစ်ရှိရဲ့သုံးသက်ချက်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPSC မှာကျွန်တော်တို့ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဥစားပေးပြီးတော့ကျွန်တော်တင်ပြပါမယ
်ဟုတ်က
ဲ့ကျွန်တော်တို့ဒီ 4K ကော်ဆိုတာမြို့ရဲ့အဝန်ဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငင်းရေးအရာငင်းငင်းရေးတံပိုးနေလည်းအမတန်ကြီးမားပါတယ်ကျွန်တော်နိုင်ငံရေးတံပိုးနေလည်းကဒါအမတန်ကြီးမားပါတယ်ဒီငင်းငင်းရေးရဲ့အသီးပွင့်လို့ပြောရတဲ့မျိုးဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးကိုတည်ထားတာပေါ့အဲ့ဒီတည်းမှာကျွန်တော်တို့ကအပြန့်လန့်ယုံကြည်မှုတွေအပြန့်လန့်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတည်ဆောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ် အခုနေ့ခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအားစုတွေကိုပဲအဓိကအနိုင်ယူနိုင်မင်းရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်တယ်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အစစ်အစင်ချုပ်ဆိုခဲ့တဲ့အပြစ်ခတ်ရတဲ့ဥစ္စာချုပ်တွေနဲ့ NCA ရဲ့စံတန်ဘိုးတွေကိုဟိုဖြတ်ရည်ရည်ဒီဖြစ်စဉ်ကြီးရည်ဒီဖြစ်စဉ်ပေါ့လေအဲ့ဒီ NCA စံတန်ဘိုးတွေအပြစ်ခတ်ရတဲ့ရဲ့စံတန်ဘိုးတွေငင်းငင်းရဲ့စံတန်ဘိုးတွေကိုငင်းချေကြည့်လိုက်တာပဲလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ်ကနေ့အစ်ပြောရင်ဒီကျွန်တော်တို့ NCA စာချုပ်ရဲ့ account ထဲပုံမှုကိုချင်းချောက်လိုက်တာလေဒီသဘောရောက်တယ်လို့ပြောမှာဖြစ်ပါတယ
်ကြည့်တော့ကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရေးရွေချက်ဆိုရတဲ့အစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေချက်ပါခဲ့တယ်ဆိုတာကောအစကဒီလူများတကယ်ရှိခဲ့မယ်ထင်ပါသလား
စစ်တပ်အနေနဲ့ကတော့အမြဲတမ်းခြေကုပ်ရယူရတော့အမြဲတမ်းဒါသူ့ရဲ့ viewer တရားနေတဲ့နေရာတိုင်းမှာတော့ဒါကြိုးပမ်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေတတိကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ဒီကာလကအစိုးရခေါင်းဆောင်တွေတမတော်ခေါင်းဆောင်တွေပေါ်မှာဒါတန်ဖိုးထားတဲ့ယုံကြည်မှုတွေရတာကိုဒီတိထောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီ legal godမလောလောဆယ်ဖြစ်လာတဲ့ immediate cause ကတော့ leak ကောမှာရောက်ရှိနေတဲ့ဒါဆွတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တမတော်နဲ့သာအရင်တုန်းကလိုညဉ့်ညဉ့်ရေးဆန္ဒသဘောထားတွေနှူးနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလွယ်လကူဖြစ်ရှင်းလို့ရမယ်ကိစ္စလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းယူနေပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါတယ်ကြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးဆွေးနွေးစဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်အတင်းမာမှုတွေကျွန်တော်ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့ပံမှန်ကင်းယူနဲ့စစ်ကောင်စီကတမတော်ကြားမှာတင်းမာပြီးခုလိုမဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေ background ကအားချစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတရားလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်။အဲ့ဒါကကျွန်တော်တို့နောက်ပံ background ဖြစ်ပါတယ
်။ဒီအခုလောလောဆယ်ဖြစ်နေတဲ့လေးကေကွာတမဟာ6လို့သိရပါတယ်။ဆိုတော့အခု KNU တစ်ဖွဲ့လုံးဟာခုနကွန်မြူနီပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
။ကျွန်တော်အမြင်ကတော့ဒီ KNU အနေနဲ့ကတော့ဒီအစီအပါဝင်ပြီးနေတဲ့ပြည်တော်အစိုးရအပြစ်ကိုရက်စေးကြီးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းသိမ်းသိမ်းတစ်လျှောက်လုံးမှာဆောင်ရွက်ခဲ့တယ်။သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပြည်ရဲ့အာဇာနည်နေ့မှာသူတို့ပြည်အောင်ဝင်ထုတ်ပြန်ကြေညာတာရှိတယ်။ဒီဆိုစင်းလေးလမ်းကြောင်းဖွင့်တာတော့လည်းပဲပြည်သူလူထုရဲ့အသက်ဝင်ကြီးစင်တော့ကာကွယ်ရမှာဆိုမှုလို့သူတို့ပြည်တဲ့တပ်သားတော်တော့ရက်တည်ရတာဖြစ်ပါတယ်။အခုချိန်ကမှတော့ပြည်သူလူထုရဲ့အသက်ဝင်ကြီးစင်ကိုထိခိုက်လာတယ်နစ်လာလာတယ်ဒီဟာတွေရှိရပုံမှာတော့ဂိမ်းကျော်လည်းဒီပုံမှာသူတို့ထုတ်ပြန်လာတဲ့သဘောထားတွေပုံမှာတော့ဟိုသူတို့ရက်တည်မှာပဲဖြစ်ပါတယ်ဒါကဂိမ်းယူဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကဂိမ်းယူဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်ကစတဲ့ပြဿနာဖြစ်ပါတယ
်အခုလေးကေကောမှာဖြစ်တဲ့အထက်မှာ KNU Plus PDF တွေပုံရတက်ကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်မြဲပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူးပေါင်းရုံဆက်ဆက်လာဆိုတော့နိုင်ငံရေးအခြေခံအဖြစ်တသွေးတညီတဲ့ပူးပေါင်းနေရပြီလို့သုံးသပ်လို့ရမှာခင်ဗျာ
အခုနေ့ခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆရာနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲတယ်ပြည်တော်လူထုဆောက်ရည်ဖြစ်ပါတယ်ဒါကတော့ကျွန်တော်တို့အားလုံးတော့သူတွေကြားမှာတည်ရဲ့အခြေခံပုံသဘောထားဖြစ်ပါတယ်အဲ့တော့ဒီပုံသဘောထားရက်တည်ချက်ကတော့ဒီကျွန်တော်တို့ကတူညီမှုအပေါ်မှာအခြေခံပြီးတော့လဲဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဆိုတော့သွားသွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ NCA မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားကတော့တသွေးတန်တဲ့တညီရဲဖြစ်သွားပြီလားသူတို့မဟုတ်တချို့အဲ့ဒီ MCA လက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတဖွဲ့နဲ့တဖွဲ့မညီညွတ်နိုင်တာတွေရှိနေသေးလားခင်ဗျာ
အတဖွဲ့ကျန်းစွာဆောင်နိုင်မှုတွေကတော့သူ့ဒေသနဲ့သူသူ့အခြေအနေသူကတော့ခွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်စနစ်ကိုချုပ်နှိမ်ပြီးတော့ဖဲတဲ့ပြည်အောင်စုကိုတည်ဆောက်ရမယ်ဆိုတဲ့ဟာကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ပုံသဘောထားဖြစ်ပါတယ်ဒီ PDF ရဲ့ကြေညာချက်တွေမှာလည်းအဲ့ဒါတွေကိုရှင်းလင်းကြတာကတော့ဖဲပြန်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်
PBS เนี่ยก็လက်ရှိနိုင်ငံရဲ့ကြက်တဲကိုဖြစ်ရှင်းနိုင်ရေကိုတော့ကျွန်တော်ဆွေးနွေးလက်မိနာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရည်နေကြပါတယ်တို့တော့လည်းပဲဒီလေးကေကိုကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာတော့ရဲ့ခံမှုဖြစ်စေပါဘာကြောင့်လဲဆိုတော့ဘယ်လိုပဲသဘောတူညီမှုတွေလောက်ထားပြီးဆွေးနွေးကြမှုအဲတမလို့ဘက်ကတော့အချိန်ကြီးချိုးဖောက်သွားမှာပဲဆိုတော့
message ကတာတိုင်းသားလက်နက်ကိုင်တော်နိုင်ဖွဲ့စည်းနေတာလိုက်တာဖြစ်ပါတယ်ဟုတ်ကဲ့ MCA လက်မှတ်ထူထားတဲ့တိုင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းအတာကတော့သူတွေသားနဲ့စုကွာမယ်လို့ဆိုခဲ့ပါတယ်ဒါလှုပ်ဆောင်နိုင်တဲ့အတိုင်းအတာထက်ခံယူခြင်းနဲ့သဘောထားကတော့တပြေးညီတည်းဖြစ်ပြီးဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခွန်မြင့်တို့ပြောတဲ့အထက်မှာဆိုတော့ဒီတိုင်းသားလက်နက် to the end NCA မှာလက်မှတ်ထိုးတဲ့အဖွဲ့တွေ plus PDF တွေက United Front ခုအနေနဲ့ဖြစ်လာနိုင်ပြီလို့ဆိုနိုင်ပါလားခင်ဗျာ
ဒီအရေးကြီးတာတော့ဒါသူ့ရဲ့တိုးတက်ဖြစ်တော်မူတဲ့အခြေအနေပုံမှာတော့မူတည်မှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ဒီ PPSC ကိုစုဖွဲ့တာက NCA Accountant ဖော်မှုပုံမှာမူတည်ပြီးတော့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီ alliance ပေါ့နော်မဟာမိတ်နေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေအနေထားတွေရကျွန်တော်တို့အကြမ်းစုဖွဲ့မှုကိုတော့ဘယ်လိုစုဖွဲ့ကြမလဲဆိုတာလည်းကျွန်တော်တို့ဒါကိုအလေးနဲ့ချွေးလေးနေကြတာဖြစ်ပါတယ
် NCA လက်မှတ်ထိုးတဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့NCA လက်မှတ်ထိုးအဖွဲ့ရဲ့အကြဆက်ဆံရေးကရောဘယ်လိုရှိပါလဲခင်ဗျာအခုခါမှာဒီကိစ္စမှာသွေးနွေးညီနိုင်မှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာလေးကိုတော့ဒါအလို့သဘောရတော့ဒါသွေးနွေးညီနိုင်ဖို့အတွက်တိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးကြီးညီလာခံတရားဖြစ်ယူလဲ PPSC မှာတော့ဒါအလို့ဖွဲ့ကြီးဖွဲ့စည်းပြီးတော့တောင်းပေးထားပါတယ်အဲလက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ကတော့ဇုံတရားတော့ချိန်ယူရမယ်လို့ထင်ပါတယ်ဒါဖြစ်ယူတော့ကျွန်တော်ကြိုးပမ်းဆောင်ရွက်နေပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းထုတ်ပြန်တာကတော့အခု 4K goal ကိုဝင်တိုက်လိုက်တဲ့ 4K goal မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အဖြစ်သာမန်တိုက်ပွဲသာဆိုပေမဲ့မြန်မာနိုင်ငံရဲ့ငင်းငယ်ရဲ့အလားအလာအတွက်ဘလောက်ထိရဲရဲခတ်သွားသလဲဆိုတာကိုအကြီးအကျယ်ပြန်ပြောပြပါခင်ဗျာ
အကျွန်တော်တို့အတိုင်းပြည်အတွက်ကတော့ဒီ MTN ကိုငင်းငယ်နဲ့ပတ်သက်ရင်ကျွန်တော်တို့ခိုက်မှုကတော့ငင်းငယ်ရဲ့အတွက်ကနိုင်ငံရဲ့အတွက်ကအမှန်ခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့ဟိုအနေနဲ့ကတော့ဒီလိုင်းယူချင်းမုံးရေးကိုပဲဥတည်ပြီးတော့ပေါ့နော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီးစာချုပ်တွေကိုဟိုအလေးနဲ့ထားပြီးတော့ထိုင်ထိုင်ပိန်ဆောင်ရတဲ့ KNU နဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုထက်ကဖြစ်သွားတာဖြစ်ပါတယ်အဲထို့နည်းတူပဲကျွန်တော်တို့ဒါဂျပန်ပါဝင်ပေါ့နော်ဘဝပြင်းပြင်းရည်ကူညီခြင်းနဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ပျက်စရာဖြစ်ပါတယ်။နောက်တစ်ချက်ကတော့ဒီခုတက်မတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘယ်လိုယုံကြည်ရမလဲ၊ဘယ်လိုသဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့တွေကမိန့်ခွန်းထုတ်စရာဖြစ်တယ်လို့ဒီအပေါ်မှာယုံကြည်မှုကလည်းပဲဒါကြောက်တဆက်ပျောက်သွားတာပေါ့။အဲဒီသဘောထားတွေရှိပါတယ
်။အဲ
ကြောင့်မို့လို့ဒီနေ့ဒီတိုင်းပြည်ရဲ့ပြည်ပဒါဒီကိလေသာကကိုဖြည့်ရှင်းတဲ့ဟာမှာလည်းပဲကျွန်တော်မြင်ရတော့ဒီစက်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလေးနဲ့ပြန်တုံးတက်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဟုတ်ဆို KNU ကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စည်ရည်ရကျူးကျော်မှုတော့သူတို့ကောင်းကောင်းခံမဲ့သဘောကမရှိဘူး။ပြီးရင်လည်းပဲခုနကကျွန်တော်နိုင်ငံရေးပတ်ကောင်းကတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စက်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ်။
ကြောစံသားဆွေးနွေးတင်ဆက်ထားတာပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုနားဆင်ရအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်ရဲ့အလားအလာ COVID-19 ကူးစက်မှုတွေကြောင့်အားကစားပွဲတွေအပေါ်မှာရိုက်ခတ်မှုတွေနဲ့ Federer Nadal နဲ့ Djokovic တို့၃ယောက်မှာဘယ်သူကကစားရအခက်ဆုံးနဲ့ဘယ်သူက Grand Slam အများဆုံးစံချိန်တင်မလဲဆိုတဲ့ခန့်မှန်းချက်တွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီလိုကမ္ဘာမလုံးဖွဲ့တဲ့ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်တောက်ခံမှုအများစုရထားပြီဖြစ်တယ်လို့ပြောလိုက်ပါတယ
် if I was going to a vote tomorrow
ကမ္ဘာဖလားကိုနှစ်နှစ်ကျင်းကျင်းပဖို့အတွက်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကခေါင်းဆောင်တွေနဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုကျင်းပခဲ့ပြီးတဲ့နောက်
ဖီဖာဥက္ကဋ္ဌအင်ဖန်တီနိုကတကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနက်ဖြန်သားမဲပေးဆုံးဖြတ်ရမယ်ဆိုရင်အများစုကနည်းနည်းတစ်ကြိမ်ကျင်းပဖို့ကိစ္စကိုထောက်ခံကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အဲ့လိုလုံးလိုက်ချင်းအဖြစ်ဖီဖာအတွက်လည်းဝင်ငွေ 4.4 ဘီလီယံလောက်ထပ်တိုးလာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။အချိန်ထဲမှာပဲကမ္ဘာနေရာအတော်များများမှာ COVID-19 ကူးစက်မှုတွေတကြောပြန်မြင့်တက်လာနေပြီးတော့အာဂါသာသမားတွေကြားမှာလဲဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်။အဲ့လိုဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်ဥရောပနိုင်ငံတွေမှာဆိုရင်ဘောလုံးပွဲတွေကိုရွှေ့ဆိုင်းရတာတွေပြိသက်တွေမပါပဲကစားရတာတွေလည်းဖြစ်လာနေပါတယ်။ဆိုရင်နိုင်ငံမှာတော့ရီယယ်မက်ဒရစ်အသင်းကမိုဒရစ်နဲ့မာဆယ်လိုတို့ဗိုင်းရပ်စ်ကူးစက်ခံပြီးတဲ့နောက်နောက်ထပ်ဂါရက်သ်ဘေးလ်မာကိုအဆန်စီယိုအန်ဒရီလူနင်ရိုဒရီဂိုစတဲ့ကစားသမား၄ယောက်နဲ့လက်ထောက်နီးပြဒါဗီဒီအန်ချလော့တီတို့ပြီးခဲ့တဲ့ပတ်မှာကူးစက်ခံခဲ့ရပါတယ်။ဒါပြင်ဗလန်စီယာအသင်းကလည်းနီးပြနဲ့ကစားသမား၂ယောက်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ညင်ညာလိုက်ပါတယ်။အင်္ဂလန်ဘက်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မန်ယူဘွဲပါဝင်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ကဒီပွဲစဉ်6ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ကျောက်စီးစင်းမှာဆိုရင်လည်းတိုက်စစ်မှုလူကကူဝါနာနဲ့ဟတ်ဆန်အိုဒရိုက်တို့အပါအဝင်ကစားသမား9ယောက်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ကစားသမားတွေတော်တော်များများမကစားနိုင်တဲ့အတွက်ပြီးခဲ့တဲ့ Wolf နဲ့ပွဲကိုရွှေ့ဆိုင်းမှု Chelsea ဘက်ကတောင်းဆိုခဲ့ပေမဲ့ Premier League ကတော့စီးပွားရေးနဲ့မကိုက်ညီတဲ့အတွက်မရွှေ့ဆိုင်းခဲ့ပါဘူး Premier League အသင်းတွေအနေနဲ့ပွဲတွေကိုရွှေ့ဆိုင်းဖို့ဆိုရင်အသင်းမှာကစားမဲ့သူ14ယောက်ထက်နည်းမှပွဲကိုရွှေ့ဆိုင်းနိုင်တယ်ဆိုပြီးတော့သတ်မှတ်ပြဋ္ဌာန်းထားပါတယ်ကူးစက်မှုတွေရှိနေတဲ့ကြားကပွဲတွေကိုမရွှေ့ဆိုင်းပဲဆက်ကစားခိုင်းတဲ့အတွက်ကစားသမားတွေကကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းအသင်းတွေနဲ့နှီးပြတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Premier League မှာကစားသမားတွေပါဝင် Virus ကူးစက်ခံသည့်စုစုပေါင်း90ရှိခဲ့ပါတယ် Premier League မှာကာကွယ်ဆေးအပြည့်ထိုးထားတဲ့သူက89ရာခိုင်နှုန်းပဲရှိပြီးတော့အခုချိန်ထိကာကွယ်ဆေးမထိုးထားတဲ့သူ16ရာခိုင်နှုန်းတိရှိနေသေးတယ်လို့လည်းဆိုပါတယ်ဒါမဲ့လည်းအခုလို Christmas နဲ့နှစ်သက်ကူကာလမှာပွဲတွေကလည်းတောက်လျှောက်ဆက်နေပြီးတော့ Premier League ဘက်ကတော့ဒီကာလအတွင်းမှာပွဲတွေကိုဆက်ကစားဖို့သဘောတူလိုက်ပါတယ်။ Liverpool ဥက္ကဋ္ဌ Alexander Shaffrin နဲ့ Dortmund အသင်းကအင်္ဂလန်ကွင်းလယ်ကစားသမား Jude Bellingham တို့ကတော့ဘောလုံးသမားတွေအနေနဲ့ COVID ကာကွယ်ဆေးထိုးကြဖို့ကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ။ဗိုင်းရပ်စ်ကူးစက်မှုတွေကဘောလုံးသမားတွေနဲ့ဘောလုံးအသင်းတွေဘက်မှာဖြစ်နေသလိုတဲရစ်ဂိုင်ဘော်တွေဘက်မှာလည်းကူးစက်မှုတွေရှိနေပြီးတော့အခုနောက်ဆုံးမှာတော့စပိန်ကနံပါတ်ကြီးနဒါလ်လည်းဗိုင်းရပ်စ်ကူးစက်ခံထားပါတယ်နဒါလ်ဟာပြီးခဲ့တဲ့ဘက်ကအာရက်ဆော်ဘားများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့မူဘာဒါလာတဲနစ်ဂိုင်ဘော်ကိုပြိုင်ပြီးတဲ့နောက်ဆွေနိုင်ငံပြန်ရောက်တဲ့အချိန်မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာကိုစမ်းသပ်တွေ့ရှိခဲ့တာဖြစ်တဲ့ဆိုပြီးတော့ Twitter ကနေကြေညာပါတယ်ဗိုင်းရပ်စ်ကူးစက်မှုကြောင့်သူနဲ့ထိတွေ့ထားတဲ့သူအကုန်လုံးကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့လာမယ့်ပြိုင်ပွဲတွေနဲ့ပတ်သက်ပြီးဝင်ပြိုင်ပြစ်မပြိုင်ပြစ်ဆိုတာတွေကိုလည်းအသိပေးသွားမယ်လို့ပြောပါတယ်။နဒါလ်ဟာဒဏ်ရာကြောင့်ဩဂတ်စ်လကစပြီးတော့တင်းနစ်မကစားနိုင်ပဲအဘူဒါဘီပွဲမှာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပြီးလာမယ့် Australian Open Tennis ပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့အတွက်အဆောက်အုံလုပ်သွားမယ်ဆိုပြီးတော့အစိုးရကတော့ပြောထားပါတယ်။Australian Open Tennis ပြိုင်ပွဲကိုတော့ January 19ရက်နေ့မှာစတင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ပြိုင်ပွဲဝင်ဖို့တော့မိနိုင်တယ်လို့ယူဆပါတယ်။ပြိုင်ပွဲတောင်းဝန်ရှိသူတွေနဲ့ Tennis ပရိသတ်တွေကတော့ Nadal ရော Federer ရော Djokovic ရော၃ယောက်စလုံးကိုဒီပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့ညွှန်လဲနေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုသာ၃ယောက်စလုံးဝင်နိုင်ခဲ့မယ်ဆိုရင်ဒီပွဲဟာသူတို့၃ယောက်စလုံး Grand Slam ကိုအကြိမ်၃၀စီနိုင်ရပြီးပထမဆုံးအကြိမ်ပြိုင်ကြတဲ့ပွဲဖြစ်လာမှာပါ။ဒါကြောင့်ပွဲစီစဉ်သူတွေရောပြိသက်တွေကတော်တော်လေးကိုမျောလင်းနေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းသူတို့၃ယောက်ထဲမှာဘသူက Grand Slam ကိုအများဆုံးအနိုင်ရတဲ့သူအဖြစ်စံချိန်တင်မလဲဆိုတာကလည်း Tennis ပြိသက်တွေနဲ့ Tennis လောကတစ်ခုလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နဒါလ်ပြောတာကတော့
I mean I am outside of the competition for the last 5-6 months.
ကျွန်တော်ပြိုင်ပွဲတွေဝင်မကစားနိုင်တာ၅လ6လရှိသွားပါပြီ။ဒါပေမဲ့ Grand Slam ကိုဘယ်သူအများဆုံးပိုဆွဲမလဲဆိုတာနဲ့ပတ်သက်ပြီးပြောနေကြတာကိုကျွန်တော်နားလည်ပါတယ်။အထူးသဖြင့် Djokovic ကအပတ်တိုင်းလိုလိုကစားပြင်နေပြီးကျွန်တော်နဲ့ Federer ကတော့ဒဏ်ရာကြောင့်အချိန်တော်ကြာနားနေကြရတာပါ။ကျွန်တော်တို့အားလုံးကအခုအချိန်မှာအချိန်20စီနဲ့တူနေကြပြီမဲ့ Djokovic ကတော့နိုင်ဖို့ကျွန်တော်တို့တဲ့အခွင့်အရေးပိုရှိတယ်လို့ထင်ပါတယ်ရှေ့လာမဲ့လတွေမှာဘာဖြစ်မလဲကြီးကြတာပေါ့
တို့၃ယောက်မှာဘသူက Grand Slam ကိုအများဆုံးရမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ကစားရအခက်ဆုံးကစားသမားကဘသူလဲဆိုတာနဲ့ပတ်သက်ပြီး Britain က Andy Murray ပြောတာကတော့
I mean it depends a little bit on the surface. You know, I played Novak a bunch of times in Australia and you know
သာဘလို့ကွင်းမြင်းနေပြင်လဲဆိုတာပေါ်မှာမူတည်ပါတယ်ကျွန်တော်နိုဗက်ဂျိုကိုဗစ်နဲ့တော်တော်ကစားခဲ့ဘူးပြီး तू ကဘယ်မှမဆိုကစားရခဲ့ပါလေဒါပေမဲ့ဩစတြေးလျဥပမာတော့ तू ကတကယ့်ကိုမယုံနိုင်လောက်အောင်ကစားရခဲ့တာပေါ့ तू ကအဲ့ဒီကွင်းမှာကစားရအရန်ကြိုက်ပါလေဝင်းဘယ်တန်ရဲ့မျက်ခင်းပေါ်မှာလည်း तू နဲ့အတော်လေးတွေ့ခဲ့ဘူးပါလေဒါပေမဲ့အဲ့ဒီလိုမျက်ခင်းကွင်းမှာတော့ကျွန်တော်ကစားရက तू နဲ့ရှင်ကစားနိုင်လို့လားဘာကြောင့်လဲတော့မသိပါဘူးကျွန်တော်သူ့ကိုနှစ်ချိန်လောက်နိုင်ဘူးပါလေဒါပေမဲ့အဲ့ဒီမှာဖက်ဒရယ်နဲ့ကြာတော့တကယ့်ပွဲကြီးတွေမှာရှုံးမှုပါလေ။အဲ့ဒီတော့မြက်ကွင်းနေပေါ်မှာတော့ဖက်ဒရယ်ကကစားရတာပိုခက်ပါလေ။နောက်မြေဈေးကွင်းပေါ်မှာတော့နဒါအကောင်းဆုံးကစားရခက်ဆုံးဆိုတာရှင်းပါလေ။ဘာလို့မှမေကွင်းထုတ်စရာမလိုပါဘူး။ဒါပေမဲ့တမန်သလင်းကွင်းမှာကြာပြန်တော့တမျိုးဖြစ်ပြီးတော့မတူတော့ပြန်ပါဘူး။ကစားရလွယ်တယ်လို့ပြောတာတော့မဟုတ်ပါဘူး။အဲ့ဒီတော့ကွင်းပေါ်မှာပဲမူတည်ပါလေ။ပြီးတော့သူတို့ရဲ့အချိန်နဲ့လဲစိုင်နေလို့ထင်ပါလေ။ဂျိုကိုဗစ်ရဲ့အကောင်းဆုံးအချိန်မှာသူနဲ့တမန်သလင်းကွင်းမှာကစားရတာအတော်ခက်ပါလေ။နဒါးကိုမြေဈေးကွင်းအထူးသဖြင့်ပြင်သစ်အိုပန်မှာနိုင်ဖို့ဆိုတာကတော့အားကစားပွဲတွေထဲမှာအခက်ဆုံးတွေကတစ်ခုဖြစ်ပြီးဝင်းဘယ်တန်လိုမျက်ပေါ်မှာရိုက်တဲ့ပွဲတွေမှာတော့ဖက်ဒရာရဲ့အောင်မြင်မှုတွေကတကယ်အံ့ဩစရာပါ။ဆိုတော့ကွင်းပေါ်မှာပဲမူတည်ပါလေ
။၃ယောက်စလုံးကအသက်အရွယ်ရလာနေတာကြောင့်ထပ်ပြီးရနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။Grand Slam ကိုဘယ်သူအများဆုံးစံချိန်တင်မလဲဆိုတာကိုစိတ်ဝင်စားနေကြသလို Dennis တမိုင်းမှာဘယ်သူကအကောင်းဆုံးဆိုတာကလည်းအငင်းပွားစရာဖြစ်နေပါတယ်ပရိသတ်တွေကြားမှာလည်းတချို့က Federer တချို့က Nadal တချို့က Djokovic ဆိုပြီးတော့ကိုယ်အကျိုက်နဲ့ဖြစ်နေတဲ့အတွက်ဘယ်သူအကောင်းဆုံးဆိုတာကတော့နောက်ဆုံးမှာအောင်မြင်မှုစံချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပေါ်တဖူးညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဘက်မှတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ခြမ်းထွက်ပြေးသူအစီအတွက်၄000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့ကြောင်းဒီကနေ့ AP သတင်းတပုတ်မှရေးထားပါတယ်။အဲ့ဒီအရေးအတွက်ထဲမှာကရင်မျိုးသားစီယုံကရင်ယူထင်းကျုံမှုအောက်က 6K ကော်ရွာကနေထွက်ပြေးသွားသူ 2500 ကျော်လဲပေါ်လာပါတယ် 6K ကော်ရွာကိုစစ်ကောင်စီတပ်ကဝန်ရောက်ပြီးရှားဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က 6K ကော်ရွာကိုလေကြောင်းကတိုက်ခိုက်လာနိုင်ခြေပေါ်စိုးရင်ကြတဲ့ရွာသားတွေထိုင်းနိုင်ငံဘက်ထွက်ပြေးသွားကြတာပါအင်္ဂါနေ့ဒီဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီကရွန်ဗီဇမျိုးကွယ်သစ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေတာကိုတွေ့ရတဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ထုတ်အစဉ်ကစားတစ်ခုမှာဖော်ပြထားပါတယ်။အဲလိုမျိုးကမ္ဘာတဝန်းမှာအိုမီကရွန်ဗီဇမျိုးကွယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်နိုင်ငံတော်ကမှပြန်ပြီးတော့ဖွင့်မှုဒါဆူနေတာတွေကိုရလိုက်ကြပြီးတကြောပြန်ပြီးတော့ကန့်သတ်ထိကျုပ်တာတွေကိုလုပ်နေကြပါတယ်။ဒီအထက်မှာမြန်မာအိမ်နီးချင်းထိုင်းနိုင်ငံကတော့သူတို့နိုင်ငံကိုလာရောက်တဲ့နိုင်ငံသားတွေquarantine တီးကြခွဲနေကြရမယ်လို့ပြန်ပြီးတော့တတ်မှတ်ပါတယ်အဲ့လိုတတ်မှတ်လိုက်တဲ့အတွက်ထိုင်းနိုင်ငံမှာ covid အပြီးပြန်ဖွင့်တဲ့အခြေအနေကနေပြီးတော့ပြန်ပိတ်တဲ့အခြေအနေပေါ်ထိုင်းနိုင်ငံသားတွေစိတ်ပြည့်နေကြပါတယ်အဲ့လို quarantine ဝင်ရတာကရက်9ရက်ကနေ10ရက်ထိကြာရပါတယ်ဒီလိုလုပ်တဲ့အတွက်ကဘာလက်ခီးတွေအသွားများတဲ့လမ်းတွေပေါ်ကစိုင်ဖွင့်လုပ်ကင်စားတော့ကြသူအားလုံးရဲ့ဝင်ငွေဆုံးရှုံးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံထဲမှာတော့ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းမှာနေပြန့်နှံ့ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့အကြောင်းဒီကနေ့ကြေညာပါတယ်။အိုဆာကာဒေသကမိသားစုတစ်ခုထဲမှာကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိဘူးလို့အိုဆာကာမြို့တော်ဝန်ကပြောပါတယ်ခင်ဗျာ
။ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ John Dryden တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလေးမာကတင်ဆက်ပေးခဲ့တာပါရှင်။ View American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 11:00 နာရီမှာလဲတစ်လက်ပြန်နားဆင်နိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ပေးကြရတဲ့အတွက်လဲကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရာဝေးကွာလို့လူရဆန္ဒပြောပါစေရှင်ရှင်ရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.